င်္ဂလာပါခင်ဗျာဒီလိုမှမသားစကားများစီစဉ်ပါမမသားဖွဲ့ရည်ရည်ချက်တက်မတော်ရဲ့နိုင်ငံရေးရည်ရည်ချက်နဲ့သတင်းစာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ပြောကြားကြတဲ့စကားတချို့ကိုသတိထားမှတ်သားမိတဲ့စကားတွေဖြစ်ကောင်းနှုတ်တင်ပြလိုပါတယ်တိခဏနိုင်စွာမရှိတော့တဲ့အဆင့်ကိုရောက်သွားပြီးမမသားအဆိုင်မုတ်တွေကိုအသက်နဲ့ကာကွယ်သွားမယ်လို့မမသားဦးဆောင်ဆရာတော်တစ်ပါးဖြစ်တဲ့မန္တလေးမစိုးရင်တိုက်တဲ့ဆရာတော်ဦးရသူကပြောကြားလိုက်ပါတယ်ဇူလိုင်လ16ရက်နေ့ကရိုက်ကူးထုတ်လွှင့်ခဲ့တဲ့ဗီဒီယိုတစ်ခုမှာဦးရသူကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဟန်ပြကလေးတောင်မှမဖြုတ်နိုင်ပါဘူးဘာကြောင့်လဲဆိုရင်မဘာသာဆိုင်းဘုံနဲ့အတူမဘာသာဆရာတော်တန်ခါတော်တွေမြို့ချစ်ညီကိုမောင်နှံတွေရဲ့တိတ်ခါတွေအမာရီတွေဩဇာတွေအရှင်ဝါတွေဒါတွေအားလုံးပါသွားမှာလို့ပါပဲဒါကြောင့်အရေးအရင်တုန်းကတိခဏနိုင်ခဲ့တော်လဲဒီတစ်ခါတော့တိခဏဖို့မသင့်တော်ဘူးလို့ဆုံးဖြတ်ထားပြီမဘာသာဆိုင်းဘုံများတဲ့နဲ့လဲပြီးတော့ကောက်ွယ်သွားမှာပါ
မဘာသာဥဆောင်ဆရာတော်တပါးဖြစ်တဲ့ဥပရိယသူပြောကြတော်တာပါလက်ရှိသတင်းတွေအရဆိုးရသာသနာရေးဝန်ကြီးဌာနကမဘာသာဆိုင်းဘုတ်တွေကိုထုတ်ချဖျက်သိမ်းဖို့အမိန့်ထုတ်ပြန်ထားပေမဲ့လို့မန္တလေးနဲ့ကရင်ပြည်နယ်မှာဆိုင်းဘုတ်တွေတင်ပြီးအဆိုးရရဲ့အုပ်ချုပ်ရေးအာဏာကိုလက်မခံဘဲဖိဆန်းနေကြတယ်လို့သိရပါတယ်အာဏာပိုင်တွေအနေနဲ့မဘာသာဆိုင်းဘုတ်ကိုဖြုတ်ရဲရင်လာဖြုတ်လက်လာဖြုတ်လို့ငြိမ်းချမ်းလက်နက်ကင်အဖွဲ့ကလက်တုံပြန်ရင်လာဖြုတ်သူတွေပဲဒုက္ခရောက်မယ်နာမည်ပြက်လိမ့်မယ်လို့ကရင်ပြည်နယ်ဇွဲကပင်ဆရာတော်ကပြောကြလိုက်ပါတယ်မဘာသာဆိုင်းဘုတ်ဖြုတ်ချရေးအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဇူလိုင်လ16ရက်နေ့ကထုတ်လွှင့်တဲ့ DVB ရုပ်သံသတင်းအစီအစဉ်မှာဆွဲကပင်ဆရာတော်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။အခုကိုကြီးတို့မဘာသာဆိုင်းဘုတ်ကိုဘယ်နည်းဘူးလဲဖြုတ်မလဲ။အဲ့ဒါဖြုတ်ရင်လည်းဖြုတ်ပါ့။အဲ့တော့ဘာအကျိုးကြီးမလဲ။အဲ့သူတို့လည်းဖြုတ်လို့ညဉ့်ညဉ့်ညဉ့်ဘွဲလုံလိုက်ရင်ဘူးဖြစ်မယ်။သူတို့ပဲဒုက္ခရောက်မယ်။သူတို့ပဲနာမည်ပြည့်မယ်။ဒီလိုလုံးနေမဲ့အစားတို့ကပြောမိပြီးမာဝါပြီး။နောက်မှမာအောင်ကာယမဟာနာနဲ့မဘာသာနဲ့သွင်းနှွေးတိုင်ပြင်မယ်မကောင်းလားသွင်းနှွေးတိုင်ပြင်နိုင်ပြည်သူတွေအားလုံးတာတူခေါ်က
ြဒါကတော့မဘာသာဆိုင်ဘုတ်ဖြုတ်ချရေးနဲ့ပတ်သက်လို့ဇွဲကပင်ဆရာတော်ပြောကြတော့တာဖြစ်ပါတယ်မဘာသာအဖွဲ့ကြီးနဲ့ပတ်သက်လို့တန်ဃာတော်တွေတပည့်တရားကတွေစိတ်ဝမ်းကွဲတာမျိုးဖြစ်လာရင်တိုင်းပြည်ပါအတိဒုက္ခရောက်နိုင်တဲ့အတွက်တန်ဃာတော်တွေညီညွတ်ကြဖို့တန်ဃာတော်တွေညီညွတ်မှာတိုင်းပြည်လုံးနိုင်ငံရေးသာသနာရေးနဲ့စီးပွားရေးညီညွတ်နိုင်ကြောင်းဗမော်ဆရာတော်ဖရာကြီးကမိန့်ကြားလိုက်ပါတယ်ဇူလိုင်လ23ရက်နေ့ကလူမှုရေးစာမျက်နှာမှာထွက်ပေါ်လာတဲ့ဗီဒီယိုတစ်ခုမှာဗမာဆရာတော်ကြီးကတန်ခါတော်ကိုအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်
။အဲမဘာတာဆိုတဲ့အဖွဲ့ပေါ်လာပြီးတော့တန်ခါတွေမညီမညွတ်ဖြစ်နေတယ်လို့သိရတော့စိတ်မချမ်းသာပါဘူး။ဘုံကြီးတို့ရောင်းငါတော်ကြီးကမညီညွတ်ဘူးဆိုရင်တန်ခါအချင်းချင်း꽌ပြီးတော့အကုတုတွေညပါမယ်။တန်ခါတော်ကြီးအကြောင်းပြုပြီးတော့ဒကာဒကာမတွေလူပဲသူဒကာဒကာမကိုဒကာဒကာမနဲ့ဖြစ်ပြီးတော့အာဂုတုတွေများကုညာပါမယ်။အဲမဘာတာရောမဟာနာရောညီညွညွညွနဲ့တန်ခါအရေးကိစ္စဆောင်ရွက်ကြပါလို့ပြီးတော့တိုက်တွန်းပါတယ်ဗျာ။တန်ခါမညီညွရင်တပည့်တော်တို့ဒီတိုင်းပြည်လုံးဒုက္ခရောက်နိုင်ပါတယ်ဗျာ။အဲ့တော့ဒီတိုင်းပြည်လုံးနိုင်ငံရေးရောဘာသာရေးရောစီးပွားရေးတွေရောအကုန်လုံးအစအစတန်ခါတွေညီညွလိုက်မှဒီကားဒီကမာရီလည်းညီညွတ်နိုင်ငံရေးတွေလည်းညီညွတ်ပြီးတော့ဖြန့်နိုင်ကြပါမယ်အားလုံးဒီတိုင်းပြည်လုံးချမ်းသာအောင်ညီညွတ်ကြပါလို့တပည့်တော်တိုက်တွန်းပါတယ်ခင
်ဗျာဗမော်ဆရာတော်ကြီးမိန့်ကြားတော်တာဖြစ်ပါတယ်ဒီတစ်ပတ်သတိထားမိရဲ့ပြောကြားချက်တွေထဲမှာတပ်မတော်ကဖမ်းဆီးတရားစွဲထားတဲ့အတွက်ဖမ်းခံထားတဲ့သတင်းတောက်တွေကိစ္စနဲ့ကာကွယ်ရေးဦးစီးချုပ်အပေါ်ညွန်ကြားရေးမှူးတယောက်အဆင့်သာရှိတယ်လို့ပြောကြားခဲ့တဲ့ရန်ကုန်ဝန်ကြီးချုပ်ကိစ္စပြောကြားချက်တွေကိုဆက်ပြီးတော့အမှတ်သားရပါတယ်။ပုံမှန်18မတရားသင်းဆက်သွယ်မှုနဲ့သတင်းတောက်တွေကိုတပ်မတော်ကဖမ်းဆီးအရေးယူတာဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်နေပါတယ်ဆိုတဲ့မြန်မာနိုင်ငံမှာမဖြစ်သင့်တဲ့အကြောင်းသူတို့လက်ထဲမှာလက်နက်ဆိုလို့ဖောင်ဒိန်းတစ်ချောင်းတောင်မရှိပါဘူးလို့ဖမ်းဆီးခံထားတဲ့ DVB သတင်းတောက်ကိုအေးနိုင်ကပြောလိုက်ပါတယ်။ဇူလိုင်လ18ရက်နေ့ကဒီဘောမျိုးနဲ့ရဲစခန်းမှာရုံထုတ်လာစဉ်သတင်းတောက်တွေနဲ့တွေ့ဆုံရမှာကိုအေးနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
ကျွန်တော်တို့လက်ထက်မှာဖောင်ဒေးတောင်မပါဘူးပြောရမယ်ဆိုလို့ရှိရင်အချွန်ထက်ဆိုလို့ဒီတော့ဒါပေမဲ့အချိန်မရွေးမိုင်းနှင်းခံရနိုင်တယ်တနတ်နဲ့ချော်ပစ်ခံရနိုင်တယ်ဆိုတဲ့နေရာတွေကိုကျွန်တော်တို့စွန့်စားသွားရဆိုတာရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝတွေအသက်တွေကိုပေးပြီးတော့ဒီမီဒီယာလုံငန်းကိုလုပ်တာဒါပေမဲ့စိတ်မကောင်းမစရာဖြစ်တာကမမာပြီးမှတစ်ခါဘူးမှဒီမီဒီယာသမားတွေပေါ်မှာအရေးယူဆောင်ခြင်းမရှိတဲ့စက်ခွန်တင့်နဲ့ကျွန်တော်တို့တရားဆွဲဆိုတယ်ဒါဟာကျွန်တော်တို့ထောင်ချခြင်းမကြခြင်းနဲ့ဆာလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုသွားရတယ်ဆိုတဲ့လမ်းကြောင်းကိုကဘာကိုကျွေးကြော်နေပေမဲ့ချက်စရာကောင်းတယ်ဒီဥပဒေတွေကိုလွတ်တော်ကနေဒူဒူကနေတင်မြောက်တဲ့နော်ကိုစည်တရားနေပြီးတော့ဦးစားပေးတင်သင့်တယ်နောက်ပြီးတော့66ကာကြီးနဲ့ဒီ Vice Editor ချုပ်ကိုကျော်မင်းဆွေနော်ဒါဖန်းချုပ်ခံရတယ်အမကမြောက်ဆွေသတင်းကြားတယ်ဒါရီယာဆိုလို့ရှိရင်အင်မတန်မဖြစ်သင့်တဲ့ကိစ္စလို့မြင်တယ်
ဒါတော့သတင်းတော်ကိုအေးနိုင်ပြောကြတာပါ ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တမတော်အကြဖြစ်ခဲ့တဲ့ကိစ္စမှာရန်ကုန်တိုင်းဝန်ကြီးချုပ်ပြောဆိုချက်ဟာဥပဒေသဘောအရမမှားယုံပေမဲ့လို့အချိန်အခါမဟုတ်ဘဲပြောကြားခဲ့တဲ့အတွက်မသိလျော်တဲ့အကြောင်းတစ်ဖက်မှာလည်းတမတော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပုံမူရယူထားတဲ့အခွင့်အရေးကိုအလျှော့မပေးဘဲတင်းပြကြပြရယူလုံဆောင်နေတယ်လို့သုံးသပ်ရကြောင်းNLD ပါတီပြောခွင့်ရပုဂ္ဂိုလ ဝင်အခုလိုပြောကြရတာဖြစ်ပါတယ
်။ရင်းချုပ်ရဲ့ပြောစကားဥပဒေသဘောအရပြောရင်တော့အမှားယွင်းမရှိပါဘူး။ဒါမှလို့ပြောစင်မပြောစင်နော်ကျွန်တော်တို့အခုတိုင်းပြည်ကိုဘယ်လို run နေလဲကျွန်တော်ဖွဲ့စည်းပုံခြေခံဥပဒေ2008 run နေတာအဲ့တော့အဲ့ဒီမှာတမလော်နဲ့အရသာနဲ့ဆက်ဆံရေးတွေကဒီဥပဒေတွေမှာတွေ့ရမှာဒီတိုင်းသွားနေတဲ့ကာလမှာပြောစင်လားမပြောစင်ဘူးလားအဲ့ဒါပါပဲနော်အချိန်အခါလွဲမှားမှုကိုတွေ့ရပါတယ်ဒါမလို့ဒီကပြဿနာမှာစဖြစ်တဲ့အခုဒီရှိတဲ့အရာဆိုရင်တော့တက်ကဖွဲ့စည်းပုံခြေခံဥပဒေမှာရရှိထားတဲ့ပုံမရယူထားတဲ့ဟာကိုအသေးချာကိုင်းတွင်းတယ်လို့ကျွန်တော်ဒီလိုပြောလို့ရပါတယ
် NLD ဘိုလ်အလုံးမှုဆောင်အဖွဲ့ဝင်နဲ့ပြောရေးဆိုခွင့်ရှိသူဦးညောင်ဝင်ပြောကြားတော့တာပါအခုတော့မမသားသားစကားများစီစဉ်ရအောင်လောက်ပါပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ